ကင်ညာနိုင်ငံကကန်ယူရမြို့တွင်မှာအယ်ရှာဘပ်ဆိုမလီစစ်သွေးကြောအဖွဲ့ရဲ့လက်ချဲလူတာဝန်ရှိသူတွေကအပြစ်တင်ထားတဲ့တိုက်ခိုက်မှုတွင်လူ48ယောက်ထဲမှနေသေဆုံးခဲ့တယ်လို့ကင်ညာကြက်ချင်ရေးအဖွဲ့ကပြောပါတယ်။ MP ကီတိုနီမြို့မှာကမ္ဘာဖလားဘောလုံးပွဲကိုကြည့်ဖို့လူတွေစုဝေးနေကြတဲ့အချိန်တိုက်ခိုက်ခဲ့တာမှာတခြားလူတွေလည်းဒဏ်ရာရခဲ့တယ်လို့ကင်ညာကြက်ချင်ရေးအဖွဲ့အကြီးကအာဘက်ဂူလက်က VOA ဆွာဟီလီဘာသာဌာနကိုပြောပါတယ်။တဟန်ရသူအခြေအတွက်ကိုအတိမပြုတ်နိုင်သေးပဲအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အတူလှုပ်ဆောင်နေကြောင်းနဲ့ဟိုတယ်နှလုံးဘဏ်တစ်ခုနဲ့မော်တော်ယာဉ်တွေမိလောင်ကျွမ်းသွားတဲ့ကြောင်းအဲ့ဒါအပြင်တော့တိုက်ခိုက်သူတွေထွက်ပြေးသွားကြတယ်လို့ပဲသူသိထားကြောင်းချက်ချင်ဒီအဖွဲ့အကြီးကပြောပါတယ်။တနင်္ဂနွေနောက်ပိုင်းကတိုက်ခိုက်မှုအတွင်းတနသမားတွေဟာရဲစခန်းတစ်ခုအစိုးရယုံတရုံနဲ့အခြေအတွက်အတိအကျမသိသေးတဲ့နေအိမ်တွေကိုမီးရှို့သွားတယ်လို့လည်းချက်ချင်ဒီအဖွဲ့ကပြောပါတယ်။တိုက်ခိုက်သူတွေကိုလူညွန့်ရေးတာဝန်ရှိသူတွေကလိုက်ဖမ်းနေပြီးလူမှုဒေါသထွက်အောင်လှုံ့ဆော်ဖို့ကြိုးစားသူတွေကိုကင်ညာပြည်ထောင်စုဝန်ကြီးဂျိုးဆက်လန်ကူကတတိပေးခဲ့ပါတယ်။အယ်ရှာဘပ်အပါအဝင်ဘဲအဖွဲ့ကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးချက်ချင်းထွက်မလာသေးပါဘူး။